ကချင်ပြည်နယ်မန်စီမြို့နယ်ကအသက်ခံရတဲ့ကချင်စစ်ဘေးရှောင်အမျိုးသားနှစ်ဦးရဲ့မိသားစုဝင်တွေလုံခြုံရေးစိုးရိမ်ချက်ကြောင့်ပုန်းရှောင်နေကြရကြောင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကထုတ်ဖော်ပြောဆိုပါတယ်။မြန်မာနိုင်ငံတဝမ်းမှာလူခွင့်ရေးချိုးဖောက်ခံရသူတွေဟာတရားဥပဒေရဲ့အကာအကွယ်ကိုအပြည့်အဝမရသလိုလုံခြုံရေးအတွက်လည်းစိုးရိမ်နေရတယ်လို့ထောက်ပြထားပါတယ်။မတ်တင်ကီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းကောင်ပြည်ရွာကကချင်စစ်ပြေးဒုက္ခသည်စခန်းကနေအသက်65နှစ်အရွယ်ဦးဖော်ကန်းရော်အသက်35နှစ်အရွယ်အင်ခွန်နော်ဆန်းတို့ခေါ်တဲ့ဒေါ်ဂျန်နော်ဆန်းတို့နှစ်ဦးဇန်နဝါရီလ31ရက်နေ့ကရွာအနီးမှာကျွဲချောင်းရင်းစစ်တပ်စစ်ကြောင်းကဖမ်းခေါ်သွားပြီးတဲ့နောက်တလကျော်အကြာမှာသူတို့ရဲ့အလောင်းတွေကိုတွေ့ခဲ့ရတာပါမိသားစုရဲ့တိုင်ကြားချက်အရလူသတ်မှုနဲ့အမှုဖွင့်ပြီးစစ်ဆေးနေတဲ့ကာလအတွင်းစစ်တပ်ဘက်ကပြန်ပြီးတော့အမှုဖွင့်လာတာကြောင့်မိသားစုဝင်တွေရှောင်တိမ်နေကြရတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့45 Rights ကပြောဆိုလိုက်ပါတယ်။45 Rights ရဲ့အမှုဆောင်ရရှိချုပ် Matthew Smith ကအခုလိုပြောပါတယ်
။ Well, we are very concerned with the situation that
အသက်ခံရသူတွေရဲ့မိသားစုဝင်တွေရင်ဆိုင်နေရတဲ့အခြေအနေအပေါ်ကျွန်တော်တို့အလွန်စိုးရိမ်မိပါတယ်။အသက်ခံရသူတွေရဲ့မိသားစုဝင်တွေအခုပုန်းနေကြရပါတယ်။ဒီလိုလောက်တာလဲကောင်းပါတယ်မိသားစုဝင်တဦးဆိုရင်စွဲချက်တင်ခံရထားပြီးဖြစ်ပါတယ်တည်ဆုံးသူတွေရဲ့မိသားစုတွေကိုမေးမြန်းစုံစမ်းမှုတွေလုပ်နေတာဆိုရင်လဲစစ်တပ်ကမိသားစုကိုနှုတ်ပိတ်သွားအောင်လှုပ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့ထင်ပါတယ
် 45 rights ကဒီကနေ့ April 19ရက်နေ့လက်ခံရရှိတဲ့စာရွက်စာတမ်းမှာတော့စစ်တပ်ကဘူကြီးကြွထွန်းအောင်ဆိုသူကမန်စီမြို့နယ်မှာတပ်ဖြတ်ခံရတဲ့ဖော်ခန်းရော်ရဲ့ချွေးမဖြစ်သူကိုထောင်ဒဏ်၃နှစ်ထိကြာခံရနိုင်တဲ့မတရားသည့်နဲ့ဆက်သွယ်ဆောင်ရွက်မှုနဲ့အမှုဖွင့်ကြောင်းဖော်ပြထားတာပါအသက်ခံရသူ2ဦးကကချင်လက်နက်ကန်အဖွဲ့ KNE ကမှန်သိရတဲ့ချွေးမဖြစ်သူကော့အွန်းကအနာပိုင်တို့ကိုအကြောင်းမကြဘဲထိန်ချန်ထားတာလို့ဘူကြီးကျော်ထွန်းအောင်ဆိုသူကစွပ်စွဲထားတယ်လို့လဲ45 Rights ကပြောဆိုထားတာပါအသက်ခံရသူတွေရဲ့မိသားစုဝင်တွေမျက်မြင်သက်သေတွေကိုအကာအကွယ်ပေးဖို့မြန်မာအစိုးရဘက်ကအခိုင်အမာဆောင်ရွက်ပေးပါလို့လဲအခွင့်အရေးလှုပ်ရှားမှုအဖွဲ့ကတိုက်တွန်းပါတယ်မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလိုအပ်နေပြီလို့လဲ45 Rights အဖွဲ့ကတိုက်တွန်းထားပါတယ
် Yeah well you know the Human Rights Council established the fact-finding mission essentially to help Myanmar deal with these very difficult violations
မြန်မာနိုင်ငံကခက်ခဲရှုပ်ထွေးတဲ့အခြေအနေတွေကိုကင်တွယ်ဖို့အတွက်ကုလသမဂ္ဂဘက်ကအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းခဲ့တာပါဒီလိုစုံစမ်းစစ်ဆေးမှုတွေကလူမှုအတိုင်းအဝန်းအတွက်သိပြီးအသုံးဝင်မယ်လို့ကျွန်တော်တို့ယူဆပါတယ်ဒါပေမဲ့အစိုးရဘက်ကနိုင်ငံတွင်းဝင်ပြီးလှုပ်ခွင့်မပေးပါဘူးဒါကသတိကြီးကြီးထားရမယ့်ကိစ္စပါဒါကိုကြည့်ရင်အမှန်တရားကိုဖုံးဖိထားဖို့အတွက်စစ်တပ်နဲ့အရက်ပြက်အာဏာပိုင်တွေတနည်းတစ်ပုံနဲ့ပူးပေါင်းလုပ်နေကြတာလို့ကျွန်တော်တို့ကတော့ယူဆပါတယ်။ဒါကမြန်မာပြည်သူတွေအတွက်ရောဒေသတွင်းအတွက်ပါပြဿနာပါ
။စစ်တပ်ရဲ့အမှုဖွင့်တိုင်ကြားချက်ကြောင့်လက်တုံပြန်ခံရမယ့်အရေးစိုးရိမ်ချက်နဲ့အသက်ခံခဲ့ရသူ2ဦးတို့ရဲ့မိသားစုဝင်တွေမန်စီမြို့နယ်မိုင်းကောင်ကြီးရွာကနေထွက်ပြေးပုန်းရှောင်နေကြရပြီးသူတို့ဘယ်မှာရှိနေတယ်လဲဆိုတာကိုလည်းမသိရတဲ့အကြောင်း45 rights အဖွဲ့ကပြောဆိုထားပါတယ်။ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွင်းကအရက်သားတွေတပ်ဖြတ်ခံရမှုတချို့မှာတော့ပါဝင်ပတ်သက်တဲ့တပ်မတော်အရာရှိတွေနဲ့တပ်ဖွဲ့ဝင်တွေကိုစစ်ခုံရုံးတင်ခဲ့ပြီးပြစ်ဒဏ်စီရင်ခဲ့ရပါတယ်။ဒီထဲကတချို့ကတော့မောင်တော်မြို့နယ်အင်းတွင်ရွာကမွတ်စလင်၁၀ဦးကိုတပ်ဖြတ်မှုအတွေ့စစ်တပ်အရာရှိနဲ့တပ်ဖွဲ့ဝင်9ဦးကိုမကြာခင်ကပြစ်ဒဏ်ချမှတ်ခဲ့ရသလိုမန်စီမြို့နယ်မိုင်းကောင်ကချင်စစ်ဆောင်3ဦးကိုတပ်ဖြတ်ခဲ့မှုအတွေ့တပ်ရင်းမှုအပါအဝင်တပ်ဖွဲ့ဝင်6ဦးကိုလည်းအလုတ်ချမ်းနဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင်